စာအုပ်စီကိုပြည်ပကနေအကန့်အသတ်နဲ့တင်သွင်းနေရတဲ့မြန်မာနိုင်ငံမှာစာအုပ်စီဈေးတွေကဆက်ပြီးတော့တက်နေတဲ့အတွက်ဈေးတင်ရောက်တာဈေးကစားဓာတ်တွေမလုပ်ဖို့စစ်ကောင်စီကသတိပေးထားပေမဲ့လက်လီဈေးကွက်မှာတော့စာအုပ်စီဈေးကဆက်ပြီးတော့တက်နေပါတယ်ပြည်တွင်းမှာနိုင်ငံချောင်းဝေရှားပါတာနောက်အင်ဒိုနီးရှားဘက်ကစာအုပ်စီတွေကိုခွဲတန်းနဲ့ပဲတင်ပို့ရမယ့်အခြေအနေကြောင့်ပြည်တွင်းမှာလည်းစာအုပ်စီဈေးကဆက်ပြီးကောင်းနေမယ်လို့ကုန်သည်တွေကခန့်မှန်းပါတယ်ရန်ကုန်ကပေးပို့တဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင
်လာမယ့်ရက်ပိုင်းအတွက်အုံးစီတပိတ္တာရဲ့တံမိုးကို9925ကျပ်သတ်မှတ်ထားတဲ့အကြောင်းစစ်ကောင်စီဘက်ကကြေညာထားပေမဲ့ရန်ကုန်လက်ကားစည်းကွက်မှာတော့ဒီဈေးနှုန်းနဲ့ဝယ်မရပဲတပိတ္တာကိုအနည်းဆုံးကျပ်9000ရှိနေပါတယ်ဒီကနေ့မေလ30ရက်နေ့မှာဆိုရင်လက်လီတစ်ဆင့်ပြန်ဝယ်တဲ့သူတွေကိုတော့ရောင်းချဖို့စီမရှိဘူးလို့ဘရင်တော်ကစီကုံစီဒိုင်ပန်ရှင်တို့က VOA ကိုပြောပါတယ်
ပေါ်မှာပြောထားတဲ့ဈေးကတော့9000ကျော်ပဲရှိတာလေဒါပေမဲ့တစ်ကားမှအဲ့လိုဈေးမျိုးနဲ့တော့မဝယ်ဘူးတစ်ကားမှတော့မရဘူးအဲ့လိုဈေးတဲ့လေခေါ်တာလေးပြက်ထဲမှာပြည်သီးမှမရှိတာဟုတ်။ရောင်းဖို့ပြည်သီးမရှိဘူးဟုတ်။မရှိတော့ဈေးတန်းကတော့တချို့ရှိတဲ့လူကြတော့သူတို့ရဲ့စိတ်ကြိုက်ဈေးနဲ့ရောင်းတာပေါ့နော်။မရှိတဲ့လူကြတော့လည်းမရောက်တော့မှဈေးဖွင့်မယ်ပေါ့။အဲ့လိုလေးရောင်းကြတယ်ဟုတ
်။ဘင်းတောင်ကုန်စီတိုင်းနဲ့ညောင်လေးပင်စီစီလက်ကားရောင်းဝယ်တဲ့နေရာတွေမှာတော့စားအုံးစီဈေးကတပိတ်တာကိုကျပ်9200ဝန်းကျင်မှရှိပါတယ်။ရှမ်းပြည်နယ်တောင်ကြီးမြို့မှာတော့တပိတ်တာကိုကျပ်9400ပါ။စားအုံးစီဈေးနဲ့အတူပြည်တွင်းကမြေပဲနဲ့နှမ်းလိုစီထွက်သီးနှံတွေကလည်းဈေးလိုက်တက်နေပါဗျ။ဒါကြောင့်မြေပဲစီတပိတ်တာကိုလက်ကားဈေးမှာတော့ကျပ်1000နီးပါးပေးဝယ်နေရတယ်လို့စကိုင်းတိုင်းကစီကုံတဲ့တူက VOA ကိုပြောပါဗျ။ရှိ
သေးကြောဒီလည်းလည်းမပြောလို့မရဘူး။ဆဲတဲ့ဈေးမပြောလို့မရဘူး။မရှိတော့နေရတော့လေ။ခုကဲကြီးရှိတဲ့ဆက်ပေါ့နော်။ဒီကြီးဆက်မဆိုရောင်းကြီးရတပိတ်တာကို900တပောက်ဆဲပိတ်တာဘုံတဘုံကို900နဲ့စသိန်းလောက်ပေါ့ကြီးရှိတယ်လေ။ကောင်းပြီပြလိုက်တဲ့အတွက်နံပါတ်1ကတော့ဈေးနဲ့ပဲတော်ပြီးတက်လာတယ်။တော့ဒုတိယလိုက်နဲ့ထိထွက်တဲ့ဟာတွေပေါ့။ဒီကြာတို့ပါလို့ပေါ့။အဲဒုတိယလိုက်နဲ့ဟာတွေတက်လာတယ်။နော်ဒီကြာဒီကနေ့ဒီပောက်ကိုပုံမယ်လို့ပဲပြောဆိုဒီဘက်ကအတိအစပဲ။ဒီဘက်ချုပ်ထားရတော့ဖွင့်မလားပိတ်မလားရက်မလားအဲ့ပုံမှန်မျိုးကြည့်ရတယ
်။စောင်းစီပြပတင်ပို့ခွင့်ရတဲ့ကုမ္ပဏီတွေကိုစောင်းစီတန်ချိန်တသန်းခွဲတန်းချပေးမယ်လို့အင်ဒိုနီးရှားအစိုးရကမေလ29ရက်နေ့မှာကြေညာပါတယ်။ပြည်တွင်းကိုလည်းဒီရက်ပိုင်းထဲမှာပဲပြည်ပကနေစားအုပ်စီဝင်လာဖို့ရှိတယ်ဆိုတဲ့သတင်းတွေကြားနေရတယ်လို့ကုန်သည်တချို့ကပြောပါတယ်။ဒါပေမဲ့အမေရိကန်ဒေါ်လာငွေဈေးနဲ့တင်သွင်းခွင့်အကန့်အသတ်တွေကြောင့်ဈေးအပြောင်းလဲကိုမခန့်မှန်းနိုင်သေးဘူးလို့ပြောပါတယ်။မေလ30ရက်နေ့ကနေဇွန်လ5ရက်နေ့အထိတစ်ပတ်အတွင်းအယောင်းဝယ်လုပ်ရမယ့်စားအုပ်စီတပိတ်သားရဲ့ရင်းညွှန်းစေနှုန်းကို9925ကျပ်နဲ့ရောင်းချဖို့တမတ်ထားတာပါ။ဈေးကစားတာနဲ့တူလောင်နာတွေလှုပ်ဆောင်မယ်ဆိုရင်အရေးကြီးကုန်စီနဲ့ဝန်ဆောင်မှုဥပဒေအတိုင်းအရေးယူသွားမယ်လို့စစ်ကောင်စီသတင်းပြန်ကြားရေးကမေလ29ရက်နေ့မှာထုတ်ပြန်ထားပါတယ်ရှင်။